မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းအကြောင်းရိုက်ထားတဲ့ The Interview ဆက်ကရောင်းချတဲ့ဆိုင်တွေကိုအာဏာပိုင်ရဲတွေကလိုက်လံဖမ်းဆီးနေတယ်လို့အခွေရောင်းချသူတွေကပြောပါရယ်။ဒါပေမဲ့တစ်ဖက်မှာတော့ရဲတပ်ဖွဲ့ကရှင်ဆောင်မဲ့အခွေတွေကိုလိုက်လံဖမ်းဆီးတာဖြစ်တယ်လို့လည်းအနောက်ပိုင်းခံရဲမှူးကြီးတဦးကပြန်လည်တုံ့ပြန်ပါရယ်။ဒါပေမဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အီးရဲ့ကိုယ်ရေးအထုတ်ပတ်တိရေးပြီးစာအုပ်ထုတ်ခဲ့စဉ်ကလည်းမြန်မာနိုင်ငံဆိုင်ရာမြောက်ကိုရီးယားတန်ရုံးကဒီစာအုပ်ကိုမဖြန့်ဖို့ဖိအားပေးခံရဘူးလို့စာရေးဆရာဦးဟင်းလတ်ကပြောပါရယ်။အပြည့်စုံကိုတော့ကိုအောင်ရဲမောင်မောင်ကပြောပြမှာပါ။
ဆိုနီရုပ်ရှင်ထုတ်လုပ်ရေးကဖြန့်ချိပြီးတော့အငင်းပွားစရာအခြေအနေတွေရှိခဲ့လို့ယုံတင်ပြတ်တာဖို့အခက်အခဲတွေရှိခဲ့တဲ့အထိဖြစ်ခဲ့တဲ့ဒိုင်တာဗျူးဇက်ကားကိုရောင်းချတဲ့အခွေဆိုင်တွေကိုရဲတွေကလိုက်လံဖမ်းဆီးတဲ့အတွက်ဒီအပိုင်းအခွေဆိုင်တွေပိတ်ထားရတယ်လို့ဗိုလ်တော်မျိုးနယ်မှာရှိတဲ့ iMovie အခွေဆိုင်ကတာဝန်ခံတဦးကပြောပါတယ
်။အခွေရောဝါလို့ရှိပြီဆိုနေရဲဆုံးရဲတော့တော့ရှိမှာခွန်
းလား။ဘာကြောင့်ဖမ်းရလဲခင်ဗျာ
။အင်တာဗျူးနဲ့ပတ်သက်ပြီးတော့အဲ့လိုအခွေတွေလိုက်ဖမ်းရလို့
အရင်ကမြန်မာစံတို့အခွေတွေနဲ့မြန်မာသချင်းခွေတွေကိုပဲဖမ်းတာမလား။အခုအင်တာဗျူးရောင်းလို့ဖမ်းတယ်လို့ပြောချင်တာလားဗျာ။
ဆောလာမေးပိုင်းဒီမှာတော့ဖမ်းလာရှိတယ်ကိုဒီမြန်မာကော်ပီနဲ့ကတည်းကအဲမူရပိုင်းရောက်တယ်လို့စုတယ်ဖိုင်ဖိုင်ပါရဲလို့ဖိုင်နာဗျူးဒီကလိုက်ဖမ်းနေတယ
်ပုံမှန်အဖြစ်တော့ရန်ကုန်မြို့ပေါ်ကခွေဆိုင်တိုင်ကြီးတွေနဲ့လမ်းဘေးမှာရောင်းချနေတဲ့ခွေဆိုင်တွေဆိုပြီးတော့နိုင်ငံရုပ်ရှင်ဇက်ကားတွေကိုရဲလိုက်စင်ကြီးပေးပြီးတော့ရောင်းချနေတာပါဒါပေမဲ့ဒိုင်အင်တာဗျူးဇက်ကားကိုဖျန့်ချီခွင့်ပြုပြီးတော့နိုင်ငံတကာမှာစတင်ရောင်းချခြင်းကဆက်လို့မြန်မာနိုင်ငံကကူးဝေဆိုင်တွေမှာလည်းဒီခွေတွေကိုရောင်းချခဲ့တယ်လို့ပြည်တွင်းကရုပ်ရှင်ပရိသတ်တွေကလည်းဝယ်ယူကြည့်ရှုမှုနဲ့စိတ်ဝင်စားမှုတိုးခဲ့ပါတယ်နောက်ပိုင်းခရရဲတပ်ဖွဲ့ကရဲမှူးကြီးဝင်းကြည်ကတော့စီမံချက်အရခိုးကူးဝေဆိုင်တွေကိုဒီအပိုင်းလိုက်ဖမ်းတာဖြစ်ပြီးတော့ဒိုင်အင်တာဗျူးနဲ့ပတ်သက်မှုမရှိဘူးလို့ပြန်လည်ဖြေဆိုပါတယ်
မိုးလေကျွန်တော်တို့ကဂျူတင်ကာဝယ်မှု10မျိုးရှိတယ်ဗျာအဲ့တော့ဂျူတင်ကာဝယ်မှု10မျိုးထဲမှာဗီဒီယိုစင်စာမဲ့နဲ့ပတ်သက်လို့ဒါလည်းတမှုတွေနဲ့ကျွန်တော်ဖမ်းရတာဗောကျွန်တော်တို့ကအဲ့ဒါလာစဉ်ပတ်စဉ်နေ့စဉ်ဒီပါကျွန်တော်တို့ဒီຢာတွေကမဖမ်းလို့မရဘူးဘာဖြစ်လို့လဲဆိုတော့ကျွန်တော်မြန်မာခိုးကူးဝေတွေနောက်မြန်မာရဲ့တချင်းငွေတွေအဲ့ဒါခိုးကူးတဲ့အချိန်မှာရုပ်ရှင်နဲ့ဗီဒီယိုအစည်းအဝေးထိခိုက်နေတာမှုတွေအများကြီးရှိတာဗောနော်အဲ့ဒါကြောင့်မလို့ကျွန်တော်ကဥပဒေနဲ့အညီရေးယူတာပါနော်။သွားလို့လမ်းလေးရောင်းရောင်း၊အိမ်ထဲမှာပဲထည့်ရောင်းရောင်း၊ဆိုင်မှာပဲတင်ရောင်းရောင်း၊စင်စာမဲ့ဗီဒီယိုဆိုရင်တော့ကျွန်တော်အကုန်ဖမ်းတယ်။ညဉ့်ညမ်းဗီဒီယိုဆိုရင်အကုန်ဖမ်းတယ်ပေါ့နော်
။ဒီကနေ့နှစ်ပိုင်းတွေတော့ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အီးရဲ့ထုတ်ပတ်တိစာအုပ်ကိုဘာသာပြန်ပြီးတော့မြန်မာဘာသာနဲ့တရားဝင်စာအုပ်ထုတ်ခဲ့ခြင်းကလည်းမြောက်ကိုရီးယားတန်ယုံကစာရေးသူဦးဟင်းလက်စီကိုစာအုပ်400ကျော်လာရောက်သိမ်းယူပြီးတော့ဆက်လက်မဖြန့်ချီဖို့ဖိအားပေးတာမျိုးကြုံခဲ့ရဘူးလေလို့ဦးဟင်းလက်က VOA ကိုပြောပါတယ်။
ဘုလေကြီးကောင်းဆောင်ရဲ့အဖေပေါ့ကင်ဂျုံအီရဲ့ကြောင်းကိုကျွန်တော်ရေးတယ်။ဖြစ်လာတော့တော့ကောင်းဆောင်သူရေးတယ်။အဲ့တော့စာပေအစီအစဉ်ကြီးကလည်းရှိသေးတော့စာပေအစီအစဉ်ကြီးကိုကျွန်တော်တင်တယ်။စာပေကြီးကတိကျဖတ်တယ်။ဖြတ်ကြည့်ကြည့်ရလေဖြတ်တယ်။ဖြတ်တော့ပြီးတော့သူတို့ချပေးတဲ့ဥစ္စာကိုကျွန်တော်စောင့်ထုတ်တယ်။အဲ့တော့ပြီးတော့တလားလောက်ရေးကြစောင့်ဖက်ပြတာလို့ကျွန်တော်ရောက်ကိုရတိုင်ကကျွန်တော်ကိုဒါမေးရပါတော့။ဟိုဟိုလာပြီးတော့အဲ့စာအုပ်ကိုသူတို့ခွင့်ဟိုခွင့်ပြုနိုင်ဘူးတဲ့ချက်တာတဲ့ဟိုကြံတဲ့တွေရေးလို့မရဘူးတဲ့ဆိုတော့ကျွန်တော်စာအုပ်400ပေးသွားတယ်ပေါ့နော်စာအုပ်400ပေးသွားအဲ့တော့သူဖြည့်ဆည်းပေးတာပေါ့နော်ဒါပေမဲ့ကျွန်တော်လည်းအရှိရှိလေးတော့ဒါစာပေကြီးကခွင့်ပြုပြီးတော့နိုင်ငံတော်ကထုတ်တာပဲဒါပေမဲ့ကျွန်တော်တို့အချုပ်ချာအာဏာဟိုဒါစော်ကားတာပဲပညာပြောကြီးလဲပြအောင်အဲ့တော့ပေးလိုက်တယ်စကနေရံစေပေးလိုက်တာပေါ့နော်အဲ့ဒါ
နိုင်ငံကဇက်ကားတွေကိုမြန်မာနိုင်ငံကရုပ်ရှင်ုံတွေမှာယုံတင်ပြသလေးရှိတဲ့အတွက်ဒိုင်အင်တာဗျူးဇက်ကားကိုလည်းယုံတင်မလားဆိုပြီးတော့အများကစိတ်ဝင်စားနေကြတာပါဒါပေမဲ့ဒီနေ့အထိတော့မြန်မာနိုင်ငံပုဂ္ဂလိကရုပ်ရှင်ုံတွေမှာယုံတင်ပြသတာမျိုးလုံးဝမရှိသေးပါဘူးအခုအာဏာပိုင်ရဲတွေကအခွေဆိုင်တွေကိုစီမံချက်နဲ့လိုက်ဖမ်းနေတာဟာမြောက်ကိုရီးယားတန်ယုံရဲ့ဖိအားပေးတာကြောင့်လို့သတင်းမီဒီယာတချို့ကရေးသားဖော်ပြနေကြတာကိုတွေ့ရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားတန်ယုံကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်မရခဲ့ပါဘူးဒီရုပ်ရှင်ထဲမှာအမေရိကန်သတင်းတောက်နှစ်ယောက်ကမြောက်ကိုရီးယားခေါင်းဆောင်ကိုအင်တာဗျူးလုပ်ပြီးမှပဲလှုပ်ကြံဖို့ကြံစီတဲ့ကြောင်ဟာတာလုပ်ရိုက်ကူးထားတာပါမြောက်ကိုရီးယားကဒီရုပ်ရှင်နဲ့ပတ်သက်ပြီးတော့ဝေဖန်ရှုံချခဲ့တယ်လို့ဆိုနီရုပ်ရှင်ကုမ္ပဏီရဲ့ကွန်ပျူတာတွေကိုလည်းပြီးခဲ့တဲ့လအစောပိုင်းမှာဖောက်ထွင်းခံခဲ့ရပြီးတော့အဖို့တန်သတင်းချက်လက်တွေနဲ့လျှို့ဝှက်ချက်တွေကခိုးယူခံခဲ့ရတာပါဒီစိုက်ဘာတိုက်ခိုက်မှုကိုမြောက်ကိုရီးယားကလှုပ်ဆောင်တယ်လို့အမေရိကန်ဆိုရကဆွဆဲပေမဲ့လည်းမြောက်ကိုရီးယားကဒါကိုငြင်းဆိုပါတယ်အမေရိကန်သမ္မတဘရက်အိုဘားမားကလည်းဆိုနီရုပ်ရှင်ကုမ္ပဏီအနေနဲ့ဒီဇက်ကားကိုယုံတင်ပြသဖို့နဲ့ဖြန့်ချီဖို့ဆုံးဖြတ်ခဲ့တဲ့ပုံမှာကြိုဆိုတယ်လို့လည်းပြောဆိုခဲ့တာပါခင်ဗျ။